ကရင်ပြည်နယ်အတွင်းမှာ KNU ထိန်းချုပ်ထားတဲ့နေရာမြဝတီခရိုင် 4K ကောမြို့တင်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ် NUG ရဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေဟာတရင်းနှစ်ပတ်ကြာတဲ့အထိနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်သွားရတဲ့ဒုက္ခတွေကတထောင်ကျော်ရှိသွားပြီဖြစ်ပါတယ်။သတင်းပြေဆိုလို့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိတ်ချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေယာဉ်နဲ့ဗုံးကျဲတိုက်ခိုက်မှုကို၄ရက်သက်ကြိုက်လုပ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာပြီးလူမျိုးရေတထောင်ကျော်သွားပြီဆိုပြီးစစ်ဘေးကြောင့်ဒုက္ခတွေတွေကိုအကူအညီပေးနေသူတူကပြောပြပါတယ်
။ဟုတ်ကဲ့ဒုက္ခတွေရဲ့လက်ရှိအခြေအနေမှာဟိုဘက်ကဒီချိုးစစ်တွေကစက်ကစချိုးစစ်တွေကိုတော့မတူညီဖြစ်တဲ့အတွက်ဒီထိုင်းနဲ့အချင်းကိုမင်းများနေကြတာစသည်ကူးကြောင်းနေတယ်မဟုတ်။အဲအများကြီးလည်းကူးတယ်အခုမင်းအစိုးရနဲ့ဆက်ကူးတယ်။အော်ဒီထိုင်းနဲ့အချင်းကလည်းဒီအဲ့မှာတောင်းကြပါဦးကျော
်။တင်းပြီးနဲ့အတွင်းပါလဲကိုယ့်ရင်ဆက်ခွာပြီးထပ်ပြင်းနေရတဲ့စစ်ဘေးရှောင်ဒုက္ခတွေတောင်းကနန်းနဲ့ရှိနေကြ KNU ကရင်မျိုးသားအစည်းအရုံးကလည်းပြောပါတယ်။လက်ရှိမှာတော့တောင်ရင်းကြီးတစ်လျှောက်နေရာတွေမှာစစ်ဘေးရှောင်တွေကအစုအဝေးနဲ့နေထိုင်နေရဆဲဖြစ်ပြီးစကန်းဆယ်ခုတည်းမနေရှိတယ်လို့လဲဆိုပါရယ်ဒီဒုက္ခတွေတွေဟာလဲတောက်ရင်လဲအစားအသောက်များလိုအပ်နေတာကြောင့်ထိုင်းဘက်ကလူမှုရေးအသင်းအဖွဲ့ကြီးရှုကြောင်းဥက္ကမတွေကတောက်ရင်လဲအစားအသောက်များပေးဖို့လှူဒန်းနေကြရပါတယ်တချို့စကန်းတွေကစစ်ဘေးကြောင့်ဒုက္ခတွေတွေကတော့နှစ်ဖက်တိုက်ပွဲတွေကြောင့်မြန်မာဘက်မှာလုံခြုံမှုမရှိတော့ဘူးဆိုပြီးထိုင်းဘက်ကိုတိမ်းရှောင်လာဖို့စီစဉ်နေကြတာတွေလည်းရှိတယ်လို့လဲဆိုပါရယ
်အခုထပ်ပြီးတော့လဲရှုဖို့အတွက်ကိုအခုပြောဆိုတော့ကဒီလည်းနေဆက်ဖို့တွေကျွန်တော်ပြန်ပြောကြတော့အဲခဏဆောင်လို့ဆိုသူတို့ဟိုပါတော့နော်အခုလောလောဆယ်ရှင်းနေတယ်ဒီနေမရှိဘူးအရှိတဒီထိုင်းတဲ့တန်းကိုပဲပို့မယ်ပို့ရမယ်ဆိုတဲ့အခြေအနေမျိုးတွေပေါ်ပေါက်နေတယ်ပေါ့အဲ့ဒါတော့ကျွန်တော်ဆိုတော့ရေပို့ဖို့ရှင်းနေတဲ့ချိန်မှာအဲ့ဒါပြောတယ်ပြန်ပြောတယ်ဒီတစ်ခုလေးကလူကြီးအဲ့ဒီအင်းဒီဝိုင်းမှာရှိတဲ့စခန်းတွေကမလုံးလုံးတော့ဘူးအဲဆက်ကဆက်ဖြည်းဖြည်းဝင်လာပြီးဆိုပြီးတော့ဆောင်တဲ့ထိုင်းတဲ့တန်းကိုရှင်းဖို့ပေါ့နော်ရှင်းဖို့အတွက်စခန်းတောင်ရှိရမယ်ရှင်းတယ်အရှိထိုင်းဆောက်ခက်ကနေမှာအများကြီးကြားပေါ့နော်တောက်ချောက်မှာရှိနေတဲ့အဖက်ကဒီရှင်းဘူးလောက်ရှိတယ်ဒါကဟိုရှိနေပြီးရှိတာအဲဒီဟိုရှိနေပြီးရှိတဲ့နေအယောက်20 30အဲ့လိုဆောက်ကပြန့်နေတာလေအများကြီ
းစစ်ကောင်စီဘက်ကတော့ကရင်ပြည်နယ်၄ခေကောမြို့တင်မှာနေမျိုးတွေရှင်းလင်းပြီးတာကြောင့်ဒေသခံတွေပြန်နေလို့ရပြီလို့ပြောဆိုနေပါတယ်ဒါပေမဲ့စစ်ဘေးရှောင်ဒုက္ခတွေကလည်းသူတို့ရဲ့အင်အားတွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာလေပစ္စည်းရယူသွားတာတွေရှိနေတယ်လို့လည်းပြောကြပြီးနေရက်ကိုမပြန်ရောကြသေးဘူးလို့လည်းဆိုပါရယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတော့စစ်ဘေးဆောင်ဒုက္ခသည်တွေဟာထိုင်းဘက်ကိုထွက်ပြေးခလုံးနေကြဆဲဖြစ်ပါရယ်။ပြည်ရင်မျိုးသားအစည်းအရုံးတက်မှ3နယ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မူသေးဒေသဘက်မှာလည်းဒီရက်ပိုင်းတွင်စစ်ကောင်စီတပ်တွေကအင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်ဒေသခံစီးရွာသားတွေဟာထပ်ပြေးတိမ်းရှောင်နေရတယ်ဆိုပြီးပြည်ရင်မျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါရယ်ရှင်။